ဒီမနက်ပိုင်းမှာတိတ်ဆုံးသွားတဲ့ဥပြည့်ဖြိုးအောင်ရဲ့မိခင်ပါဥပြည့်ဖြိုးအောင်ဟာမွန်ပြည်နယ်ကြံမရောထောင်မှာတိတ်ဆုံးခဲ့တာပါ
လို့မရဘူးပေါ့ဟေးလို့ရရရခုန်ကြတော့လားလို့ဝေလို့ရလို့ခုန်ကြတော့ရရတယ
်ဒါဟာတပတ်အတွင်းမှာနောက်ထပ်နိုင်ငံကြီးအကျဉ်းသားတယောက်အချိန်မီဆေးကုသခွင့်မရဘဲတိတ်ဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံကြီးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်ကြံမျောထောင်မှာဇန်နဝါရီလ12ရက်နေ့ကလည်းအစ္စလမ်ဘာသာဝင်အသက်43နှစ်အရွယ်နိုင်ငံကြီးအကျဉ်းသားကိုရာရှင်ခဟာရှင်ဆိုသူလည်းတည်ဆုံးခဲ့တာပါအခုတည်ဆုံးသူဟာအသက်32နှစ်အရွယ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အကြမ်းမဖက်တဲ့လှုပ်ရှားမှု CDM မှာပါဝင်ခဲ့တဲ့မီးတပ်ဝန်ထမ်းဥပြည့်ဖြူအောင်ဖြစ်ပါတယ်သူကိုစစ်ကောင်စီဘက်ကအကြမ်းဖက်ဥပဒေပုံမှန်52ကာကြီးနဲ့ဆွဆွဲပြီးတော့1000နှစ်ချမှတ်ခဲ့တာပါတည်ဆုံးခဲ့ရတာနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ဥဆောင်ကော်မတီဝင်ဦးတိုက်ထွန်းက VOA ကိုအခုလိုပြောပါတယ
်။သူကဒီအပြင်ပေါ့နော်အဖက်မခံရင်ကာလမာလေးကမကြာခဏတော့သူဖိုင်အောင်တဲ့အချင်းရှိတယ်။မနေ့ကလည်းပုံမှန်တနေ့ကုန်လုံးကတော့ easy ပဲ။ပြရမှာပါပဲပေါ့နော်။ညနေခင်းတော့ရောက်တဲ့အခါမှာသူဖိုက်တွေစအောင်ရင်းနဲ့တန်းအောင်ပိတ်သွားတာပေါ့နော်။ခုနကြီးကြိုကြောက်ခဲ့သူအောင်ရင်အောင်ရင်မတက်တာရယ်ဆုံးပေါ့နော်။ဝင်တဲ့နေ့ကိုခေါ်တယ်ခေါ်ပြီးတော့ထောင်မှာရှိတဲ့စေးရုံကိုထောင်စေးရုံကိုသူခေါ်သွားတယ်ပေါ့နော်။စေးရုံရောက်တဲ့အခါမှာတာဝန်ကျနေတဲ့ duty မှာကစေးရုံအုပ်ကြီးမရှိဘူး။အဲမှာတာဝန်ကျနေတဲ့ duty ကတော့ဘယ်ဆိုင်ရာဆရာဝန်တယောက်တာဝန်ကျနေတာပေါ့နော်။အဲကျွန်တော်ဆရာဝန်လည်းမရှိတဲ့အခါမှာသူကမေးမြန်းပြီးမှလက်တော်ဆက်တာဖို့အတွက်ဆိုတော့စေးတလုံးထိုးပစ်လိုက်တယ်ပေါ့နော်။အဲခါမှာတော့သူနည်းနည်းလေးကြံတက်တာရယ်လို့ကျွန်တော်သိရတယ်။တက်တာလို့ဆိုမှာခါကြီးသူအဲမှာအေးစေးလေးသူတနေရာမှာထိုင်ပဲခါကြီးငြိမ်ရဲချိန်ပါပဲ။တနားကြီးကလောက်ကြာပါသူပါကအမြုပ်ပြီးထွက်လာပြီးပါသူအောက်ကိုလဲကြသွားတာပေါ့နော်။အဲခါကျမှဒါမနိုင်တော့တဲ့အဆုံးမှာဒါကျွန်တော်တို့ထောင်ဆရာဝန်ပေါ့နော်။ခုနကကျွန်တော်ပြောတဲ့စေးရုံကြီးရောက်လာတယ်အဲတက်ကယ်စီနှလုံးထိုးပေးရပေါ့အမှမတက်တာလဲဆိုမှအောက်ဆီဂျင်တက်ပြီးသူ့ကိုပြင်ပမှရှိရပေါ့နော်အစိုးရစေုံတေုံကိုခေါ်ရတယ်ပေါ့နော်ခေါ်ရတယ်အဲအဲစေုံရောက်တဲ့ခါမှာတော့ဒါသူတည်ဆုံးသွားပြီဆိုတော့ကျွန်တော်တို့သိလိုက်ရတယ်ပေါ့လေ
ဒီမိနစ်2နာရီလောက်မှတည်ဆုံးကြောင်းထောင်ဘက်ကအကြောင်းကြားခဲ့တယ်လို့အစာအိမ်အချင်းပေါက်တယ်လို့ပြောဆိုခဲ့ကြောင်းမိသားစုနဲ့နှိဆက်သူက VOA ကိုအတည်ပြုပါတယ်သူဟာရန်ကုန်အင်းစင်ကဖြစ်ပြီး2022တလပိုင်းမှာကရင်ပြည်နယ်ဖအံမြို့နယ်တန်လွင်တရားထိတ်မှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်ပုံမှန်52ကာကြီးနဲ့2022ခုနှစ်နှစ်လပိုင်းမှာထောင်ဒဏ်9နှစ်ချမှတ်ခဲ့ရပါဖအံထောင်တောင်ကလေးထောင်မှာအဲ့ဒီနှစ်9လပိုင်းအထိနေခဲ့ပြီးတဲ့နောက်အခုတည်ဆုံးခဲ့ချိန်အထိကြိုင်မျောထောင်မှာအကျဉ်းကျခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတဦးဖြစ်ပါတယ်အကျဉ်းထောင်တွေစီထောင်ဝင်စာပါစယ်ပေးဖို့ရမှာနိုင်ငံသားစေဝါတွေပို့ခွင့်ကန့်သက်ထားသလိုအကျဉ်းထောင်ထဲမှာလည်းလုံလောက်တဲ့စေဝါကုသခွင့်မရတဲ့ပြည်အရေးပေါ်လူနာတွေကိုအချိန်နဲ့တပြေးညီပြင်ပစေယုံစီပို့ဆောင်ကုသခွင့်မရခဲ့ရတာကြောင့်နိုင်ငံရေးအကျဉ်းသားတွေမတည်သင့်ပဲတည်ဆုံးနေရတယ်လို့အကျဉ်းသားတွေကိုအကူအညီပေးသူတွေကထောက်ပြနေပါတယ
်အဓိကတော့ကြာဒီထောင်ထဲမှာဒီကျမရေးဆောင်မှုအင်တာနက်ဖြင်းတဲ့ကျေနပ်ပါတော့ပြည်နယ်အကျဉ်းသားတွေကိုစေဝါကုသဖို့အတွက်တိတိကျကျဘာမှစီစဉ်ပေးထားတာမရှိဘူးကျမ်းမျိုးထောင်မှာရှိတဲ့တာဝန်ခံထောင်ဆရာဝန်ဆိုတာလေတော့ကိစ္စတစ်ခုခုရှိမှထောင်ထဲကိုဟိုစေခံကိုလာတဲ့ပုံစံမျိုးကျွန်တော်ကြားသိထားတယ်ပေါ့နော်အဲ့တော့တကယ်တမ်းဟိုမဆုံးသင့်တဲ့အဆုံးသွားကြရတယ်ဟိုတကယ်ကိုကုသပေးမှုလိုအပ်တဲ့အခြေအနေမှာစေဝါမလုပ်တော့တာတွေရောဒီဆရာဝန်တွေရဲ့စနစ်တကျကုသပေးမှုမရှိတာတွေရောဒါတွေနောက်အဆင့်ဆင့်ဒီအမိန့်နာခံနေရတဲ့ကိစ္စတွေအကြောင်းပါကျွန်တော်နိုင်ငံရေးသားတွေကမဆုံးရှုံးသင့်တဲ့ဆုံးရှုံးသွားတဲ့အနေအထားမျိုးတွေကျွန်တော်ကြားနေရတယ်ပေါ့နော
်ဒီတစ်ပတ်အတွင်းတည်ဆုံးသူကိုရာရှင်ဥပြည့်ဖြူအောင်တို့ရဲ့ရုပ်အလောင်းတွေကိုမိသားစုတွေစီပြန်ပို့မပို့ကိုတော့မသိရသေးပါဘူး။ဒါပေမဲ့လည်းမနေ့ပြန်မှာမိသားစုတွေအနေနဲ့ကွဲလွန်သူကိုအကျဉ်းထောင်မှာတွားရောက်ကြီးစုမယ်လို့မိသားစုနဲ့နှိဆက်သူတွေစီကသိရပါတယ်။ဒါနဲ့ပတ်သက်လို့ကြိုင်မျောအကျဉ်းထောင်နဲ့နေပြည်တော်ကအကျဉ်းဦးစီးဌာနဘက်ကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်လက်ခံဖြေဆိုတာမရှိခဲ့ပါဘူး။ထောင်နဲ့နှိဆက်သူတဦးကတော့ကြိုင်မျောထောင်မှာအကျဉ်းသားတွေလိုအပ်လို့နိုင်ငံသားစေဝါတွေသွေးမယ်ဆိုရင်အခကျင်းဝင်ပေးရတဲ့ထောင်အခေါ်လိုင်းကျေးပေးနိုင်မှသာတင်သွင်းခွင့်ရှိတယ်လို့လိုင်းကျေးအနေအများပေါ်မူတည်ပြီးကြန့်ကြာတယ်လို့လည်းပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အကျဉ်းထောင်တွေကနိုင်ငံရေးအကျဉ်းသားတွေအခုလိုတိတ်ဆုံးမှုတွေအပြင်သူတို့ရဲ့ရပိုင်ခွင့်တွေရအောင်စစ်ကောင်စီဘက်ကခွင့်ပြုလာအောင်ဖိအားပေးကြဖို့နိုင်ငံတကာကြက်ချီနေအဖွဲ့ ICRC နဲ့ကုလသမဂ္ဂလိုလူခွင့်ရေးတွေကာကွယ်ပေးနေတဲ့အဖွဲ့အစည်းတွေကိုအခုလိုတောင်းဆိုပါရစေ။
အော်ဒီအတက်မဆုံးရှုံးသင့်မဲနဲ့ဆုံးရှုံးလာတာတွေတွေ့ရတယ်အဲမီဒီယာတွေတဆင့်ပေါ့နော်ကုလသမဂ္ဂလောက်ကအဖွဲ့အစည်းတွေကလည်းတဆင့်ပေါ့နော်ဒါတွေဥပ္ပဒေတော့တောက်လျှောက်စပြောင်းလုပ်နေတော့ညာလေအခုအချိန်ထိကတော့နော်တရားဝင် license ထုတ်ပေးရတဲ့ပုံစံမျိုးပဲဗျအရင်ကအဖြစ်ပေးတာတွေမရှိတဲ့ခါကျတော့သူတို့ကတိတွေပဲနော်ပို့ပြီးတော့ပြောလာပြီးဆိုတော့ပို့တိုးပြီးတော့အတွင်းမှာပို့တိုးပြီးတော့ဆောင်ရွက်လာတာတွေ့ရတယ်ပေါ့နော်ဒါနဲ့အခုလိုမျိုးအတက်မဆုံးရှုံးသင့်မဲနဲ့ဆုံးရှုံးနေရတဲ့နိုင်ငံဒီဘက်ကိုနော်နည်းနည်း NGO အစိုးရမှလည်းတာဝန်ရှိပါတယ်လက်တွေ့ကြကြတိတိယယောက်ဒါပဲမြင်းပြင်းမှာနိုင်ငံကနဲ့ချိတ်ဆက်ပြီးတော့ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ
်အာနာသိန်းစင်ကနေ2024ခုနှစ်ဇန်နဝါရီလ15ရက်နေ့ထိနိုင်ငံရေးအကျဉ်းသား26,000နီးပါးရှိခဲ့ပြီးအခုလက်ရှိအချိန်ထိဆိုရင်နိုင်ငံရေးအကျဉ်းသား2,000နီးပါးဖမ်းဆီးခံထားရတော့မယ်လို့ APP ကသတင်းထုတ်ပြန်ထားပါတယ်2023ခုနှစ်တွင်ဆေးဝါးစောက်ရှောက်မှုလုံလောက်စွာမရလို့တည်ဆုံးခဲ့ရသူစုစုပေါင်းအယောက်20နီးပါးရှိခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေကကူညီဆောင်ရွက်ပေးနေသူတွေက VOE ကိုပြောပါတယ်ရှင်